တော်တာရှင်ပရိသတ်ကြီးမင်္ဂလာပါဒီကနေ့ဘဝပုံရိပ်အစီအစဉ်ကိုကျွန်တော်ကိုရရကနေပြီးတော့တင်ဆက်ပေးသွားမှာဖြစ်ပါတယ်ကျွန်တော်နဲ့အတူမန်နင်းစီကလည်းအတူတကွတင်ဆက်ပေးသွားမှာဖြစ်ပါတယ
်တော်တာရှင်များမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေရှင်ကျွန်မကတော့မန်နင်းစီပ
ါဘဝမှာလူတိုင်းဟာရုန်းကန်လှုပ်ရှားနေကြရပါတယ်ကိုယ်ဘဝတိုးတက်မှုကိုရှာဖွေနေကြရတယ်ဘဝပန်းနဲ့ရောက်ဖို့အတွက်လေကားတစ်ထစ်ချင်းစီတက်လှမ်းနေကြရသလိုခက်ခက်ခဲခဲနဲ့ကြိုးစားနေကြရပါတယ်။အခုလက်ရှိမျက်မှောက်မှာအစဉ်ပြေစော်နဲ့နေနေတဲ့သူတွေကိုတွေ့ရင်အပေါ်ယံအန်းဖြစ်တော့အားကျမိကြပြီလိမ့်မယ်။ဒါပေမဲ့သူတို့တွေလည်းတစ်ချိန်တစ်ခါတုန်းကပေအဖြစ်ခံခဲ့ကြဘူးပါလိမ့်မယ်။ဘဝနာခဲ့ကြဘူးပါလိမ့်မယ်။အဲ့ဒီလိုဘဝနာတာကဆပြီးတော့လေမခံကျင်စိတ်နဲ့အားကျမှန်တဲ့ဇွဲနှဘဲနဲ့ကြိုးစားရုန်းကန်ရှာဖွေခဲ့ကြလို့အောင်မြင်မှုအသေးအဖွင့်ရလတ်ကိုစုပ်ကင်နိုင်ကြတာကိုတော့လူသိနေကြမှာပါ။ဘာဖြစ်လို့လဲဆိုတော့လူဆိုတဲ့သတ္တဝါမျိုးတွေကများသောအားဖြင့်အပေါ်ယံကြောကိုသာကြည့်မြင်တတ်ကြတဲ့သူတွေမို့လို့ပါ။အဆိုတော်တယောက်အောင်မြင်ပြီဆိုရင်လေအောင်မြင်တဲ့အချိန်မှာလူတွေကသိကြပြီမဲ့လို့သူမအောင်မြင်ခင်မှာတော့ဘယ်သူကမှအရေးတယူမရှိတတ်ကြတာဓမ္မတာသဘောတွေပါ။ဘယ်နေရာဘယ်ဝန်းကျင်မဆိုဒီလိုသဘောတွေတွေ့ရပါတယ်။အဲ့ဒီအချိန်မှာအောင်မြင်တဲ့သူတွေအနေကလည်းကိုယ့်ရဲ့အောင်မြင်မှုအပေါ်မှာပဲရင်မှုတာယာမနေပဲလူလောကကောင်းကျိုးအတွက်တထောင်တနေရာကနေပါဝင်လှူရှားကူညီပါမှအခြားအခက်ခဲတွေနဲ့ရင်ဆိုင်ရုန်းကန်နေကြတဲ့ဘဝတွေအပေါ်စာနာမှုထားရရောက်ကြမှာပါ။လူတွေမှာဘဝအကျိုးပေးပုံချင်းမတူညီကြဘူးလေ။အဲ့ဒီလိုဘဝအကျိုးပေးနဲ့ပတ်သက်လို့လေဒီကနေ့မှာတော့နာတော်သားစင်သူပြိသက်တွေကိုဘဝအကျိုးပေးဆိုတဲ့ခေါင်းစဉ်အောက်မှာတချို့သောအတွေ့အကြုံလေးတွေနဲ့ဆွေးနွေးတင်ဆက်ကြအောင်လားခင်ဗျာကျွန်တော်မှာမိတ်ဆွေတငယ်ချင်းတယောက်ရှိပါတယ်သူ့နာမည်ကတော့ကိုမြင့်လို့ပဲသုံးလိုက်ပါရစေသူကငယ်တငယ်ချင်းလေးဖြစ်တယ်သူငယ်ငယ်ကတည်းကသူ့ရဲ့မိခင်ဖြစ်သူကွယ်လွန်ရှာခဲ့တော့ဖခင်ဖြစ်သူရဲ့အုတ်ထိတ်မှုအောက်မှာပဲသူတို့မောင်နှမတွေကြီးပြင်းလာခဲ့ကြရပါတယ်။မောင်နှမ၃ယောက်နဲ့ဖခင်မို့စုဖို့ကြီးနဲ့ပဲနေထိုင်ခဲ့ကြရပါတယ်။ဖခင်ကြီးကစိတ်ယုံဝန်နှန်းဆိုပေမဲ့အသက်ရွယ်ရကျမကြီးကလည်းသိပ်မကောင်းရှာပါဘူး။ TV ယောဂါလို့ချောင်းတဟုတ်အစိုးနေတော့သားသမီးတွေကလည်းတချို့မိဘတွေကသူတို့ရဲ့ကလေးတွေနဲ့အပေါင်းအသင်းသိပ်မလုပ်စေချင်ကြပါဘူး။ကျွန်တော်ကတော့ကျွန်တော်တငယ်ချင်းကိုခင်တော့သူတို့အိမ်ကိုဝင်ထွက်သွားလာစမြဲပါပဲ။ကျွန်တော်အမေလည်းဈေးသွားရင်ကျွန်တော်တို့နှစ်ယောက်ကိုရံပန်ရံခါခေါ်သွားတက်ပြီးဈေးရောက်တဲ့အခါရွှင်ရည်တိုက်တာကိုအမြဲတည်းရကြောင်းအခုချိန်တိုင်သူကပြောပြနေပါဗါးအခုအချိန်တွေမှာလဲသူဟာဆိုရင်ဇနီးသားသမီးတွေနဲ့အတူဆူဆူပြပြနဲ့လုပ်ငန်းလုပ်ကင်ပြီးကောင်းမွန်စွာနေထိုင်နိုင်တဲ့အတိုင်းဝိုင်းတစ်ခုကိုပိုင်ဆိုင်လို့နေပါပြီသူဖခင်ကြီးကလဲသူ15နှစ်သားလောက်မှတင်ကွယ်လွန်သွားရှာခဲ့ပါတယ်သူဟာအတော်ရရဲ့လက်မှာကြီးပြင်းခဲ့ကြရပါတယ်။ရုန်းကန်နေထိုင်လှူရှားခဲ့ကြရပါတယ်။ကိုမိဘအိမ်မဟုတ်တဲ့အပြင်မိဘမဲ့ဘဝဖြစ်တဲ့အခါမှာဘလို့မှစိတ်ထဲမှာအဆင်မပြေနိုင်သလိုပျော်ရွှင်မှုဆိုတာလည်းမရနိုင်ခဲ့ပါဘူး
။တတော်ရှင်များရှင်နောက်ပိုင်းတော့ကိုမြင့်ဟာပညာရေးကိုရက်နာပြီးသူ့ရဲ့ဘဝရက်တည်ဖို့အတွက်ရုန်းကန်လှူရှားရပါတော့တယ်။သူ့ရဲ့ပြပြချက်အရာသူ့ရဲ့ဘဝတိုးတက်ဖို့ရုန်းကန်မှုအစမှာလူငယ်ပီပီကြီးပွားလို့စိတ်ချမ်းသာခြင်းနဲ့စိတ်ကြောင့်လမ်းမကိုရောက်ခဲ့ရတယ်။ငငယ်ရွယ်နဲ့ပဲလေးကောင်ချင်းဝိုင်းမှာအလုပ်ဝင်လုပ်ခဲ့ရတယ်။အဲ့ဒီမှာမတမာမှုတွေကလိန်ကျမှုတွေကိုသူကိုယ်တိုင်မြင်တွေ့ခဲ့ရတယ်။သိလာရတယ်။ကိုကျိုးစီးပွားအတွက်သူတစ်ပါးတွေအခြေအနေပြက်လောက်အောင်ဖြစ်ကြရတာတွေသူသိမြင်ခံစားလာခဲ့ရတယ်။သူကိုယ်တိုင်လည်းတစ်ဖက်ကနေဖဲဝိုင်းတွေမှာကျင့်လေလာပြန်နေ။ကိုကနိုင်တဲ့အခါမျိုးမှာငွေရေးကြေးရွှေ့နေပြီးသုံးနိုင်ဖြုံးနိုင်ခဲ့တယ်။ရီမန်းချက်တွေဥတီချက်တွေမဲ့နေပြီးရသလောက်သုံးဖြုံးရင်းနဲ့ပဲဘဝကိုရှင်သန်စီခဲ့မိတယ်။ကိုကရှုံးတဲ့အချိန်ကြာရင်လဲဆောင်းတွင်းလိုအေးချမ်းတဲ့နက်ခင်းမာတော့နှစ်ဖူးကချွေးစည်းပြန်ခဲ့တဲ့အထီအောင်ပါပဲလို့ညလုံးပေါက်ဖျက်ရိုက်ခဲ့တဲ့သူ့ဘဝအခြေအနေအကြောင်းကိုကိုမြင့်ကပြန်လည်ပြောပြခဲ့ပါတယ်။နောက်ပိုင်းတဖြည်းဖြည်းစဉ်းစားတက်လာတဲ့အချိန်မှာတော့သူဟာအဲ့ဒီလောင်းကစားလောကကိုစွန့်ခွာပြီးတမာအာဇီဝနဲ့ငွေရှာဖို့ဆုံးဖြတ်ခဲ့တယ်။ပညာရေးကလည်းတဝဲတပြက်မမိတမီဆိုတော့လက်ယုံရည်နဲ့ပဲရှာဖွေဖို့စဉ်းစားရပါတော့တယ်ဒီလိုနဲ့ Now by ma, Mogo Paka Mesu in a dreepy, Mogo go chow dubo, Bawa do day a trip, Bawa de sake bare. Lunge suro chana jine, Bawa nakero, mwishi jine. Dabi me, you da da nebe, shapu yayu jine cigaro, do ma shi la bare.
Mogo ma, duna bawa nine, Nepom yazo, jine la lecha. Now so junjine, dresse a bawa gura, Yoshi kere ti. ချင်းညချောင်းစွာပြစ်ဆက်ခဲ့ရပါတယ်ဒါပေမဲ့လို့ချမ်းသာကြွယ်ဝဖို့အထိကံကမပီးသေးတော့ရရဆဆဘဝနဲ့ပဲလုံးချလိုက်နေကြရတယ်တနေ့နေ့တော့ချမ်းသာအောင်ဆိုတဲ့စိတ်ကတော့တပြားသားမလျှော့ခဲ့ပါဘူးဒီလိုနဲ့တစ်ချိန်မှာတော့သူ့စာတိဖြစ်တဲ့ကျွန်တော်တို့မြို့ကိုသူအလဲပြန်လာခဲ့ပါတယ်သူမိုးကုတ်မှာရှိစမှာပဲသူညီဖြစ်သူဟာဆုံးပါခဲ့ပါတယ်သူအလဲပြန်လာခိုက်ကျွန်တော်နဲ့ဆုံတွေ ဖွင့်ဆိုခဲ့ကြပါတယ်။အဲ့ဒီအချိန်မှာသူ့ရဲ့အထက်ကအမဖြစ်သူကအိမ်ထောင်ရသားချလို့တာသမီ၃ဦးထွန်းကားလို့နေပါပြီ။သူ့ရဲ့ရောက်ဖားဖြစ်သူကလည်းအေးစေးတည်ငြိမ်သူတဦးစီးပွားရေးလုပ်ငန်းအောင်မြင်မှုကိုစတင်တက်လှမ်းနေသူတဦးဖြစ်လို့နေပါပြီ။ဒါပေမဲ့လို့သူကမိုးကုတ်ပြန်ပြီးတော့ကြောက်တူးပြီးကိုယ့်လက်ကိုယ်ချင်းနဲ့ချမ်းသာကြွယ်ဝခြင်းနဲ့ဘဝကိုစိတ်ကူးရင်နေပြန်ပါတယ်။ရောက်ဖားနဲ့အမဖြစ်သူကသူတို့နဲ့အတူမိသားစုလုပ်ငန်းမှာအတူဝင်လို့ပို့ခေါ်ပေမဲ့လို့သူကမိုးကုတ်ကိုတန်ရောစင်မပြတ်ဖြစ်နေပါတယ်။ဒါကလည်းသူ့အနေနဲ့တော့မှန်ပါပါ။မိုးကုတ်မှာသူကြောက်တူးနေတော့ကတခြားသောကြောက်တူးသမားတွေကြောက်အောင်ပြီးချမ်းသာကြွယ်ဝကြတာကိုတွေ့မြင်သိနေတော့အဲ့ဒီစိတ်ကိုဘလို့လွယ်လွယ်နဲ့ဖျောက်နိုင်ပါတယ်လေ။ဒီလိုနဲ့သူမိုးကုတ်ပြန်သွားမယ်ဆိုတော့ကျွန်တော်လဲကြောင်းပြီးလဲကြောင်းပြီးခါစအလုတ်ကလည်းမရှိကန်ဆာနဲ့အနေနဲ့ကလည်းဘဝကိုရင်ပြီးမိဘတွေစီခွန်တောင်းပြီးသူမုခုတ်အပြာမှာကျွန်တော်ပါလိုက်သွားခဲ့ပါတယ်။ဟိုကိုရောက်တော့သူ့မိတ်ဆွေအပေါင်းအသင်းတွေနဲ့မိတ်ဆက်ပေးပြီးတိတ်မကြခင်မှာပဲကျွန်တော်တို့ကြောက်တူးတဲ့အကောင့်ထဲကိုပို့ခဲ့ကြပါတယ်။တနေရာမှာတူးလိုက်တနေရာမှာတူးလိုက်အစင်မပြေဖြစ်လိုက်နောက်တနေရာကိုပြောင်းတူးလိုက်ထူမခြားနာဖြစ်လိုက်တူးတာကလည်းတရင်ဝင်မဟုတ်လေတော့ပြေးလိုက်ပုန်းလိုက်နဲ့မတူးတလဲတူးတလဲရက်ကလည်းမမှန်ဖြစ်လိုက်နဲ့တမင်းစားကြောက်ကိုသာရခဲ့ရတဲ့အခြေအနေကမတက်နိုင်ပါဘူး။ကြားတော့လေတထေးကလည်းငွေလဲကုန်စိတ်ထက်လဲကြ။ကျွန်တော်တို့တွေလည်းအလုံးမဖြစ်စိတ်ထက်ကြ။အလုတ်ကပုံမှန်မဟုတ်တော့နားလိုက်လှုပ်လိုက်နဲ့ချမ်းသာဖို့နေနေသသာကိုအလုတ်လုံးရမယ့်နေ့ကိုတော့မမှန်းစနိုင်တော့ပါဘူး။ဒီလိုနဲ့သုံးလေးလရှိလာတော့ကျွန်တော်စိတ်ထဲမှာကံငွေယုံမီစုပ်ုံနေတဲ့ဘဝကိုလက်တွေ့အတိနဲ့သိလဲရလို့တငယ်ချင်းကိုပြောပြဖြစ်လိုက်တယ်။တငယ်ချင်းရေမြေကြီးအောက်မှာငါတို့မျက်စိနဲ့မတိမမြင်နိုင်တဲ့အရာကိုရမ်းမှန်းပြီးလှောက်ဆောင်နေတာဟာကံကိုပုံပြီးတော့ဘဝရဲ့အခြေအနေကိုအလကားဖြုံးနေတယ်လို့မျိုးဖြစ်နေသလားလို့သူကပြောပြလိုက်ပါတယ်။အခုဆိုရင်မင်းအမရဲ့ယောက်ျားမင်းယောက်ဖလည်းစီးပွားရေးခိုင်ခိုင်မာမာရှိနေပြီ။အဲ့ဒီမြင်တွေ့နေရတဲ့စီးပွားရေးမှာမင်းဝင်ပြီးကိုကြီးလောက်ကင်ပေးရင်မင်းဘဝအတွက်ရောမင်းရဲ့ဝင်ွေအတွက်ရောမင်းယောက်ဖရဲ့မိသားစုအတွက်ရောပို့ပြီးအာမခံရှိမယ်လို့ငါတော့ယူဆတဲ့အကြောင်းကိုပြောပြဖြစ်ပါတယ်။
နောက်ပိုင်းမှာတော့ကိုမြင့်ဟာသူ့ဇာတိကိုပြန်လာပြီးသူ့အမရဲ့မိသားစုလုပ်ငန်းမှာဝင်ရောက်လုပ်ကင်ပေးပါတယ်။သူတက်ကြွနားလေတဲ့ကြောက်ပညာကိုလည်းတစ်ဖက်ကလှုပ်ဆောင်ရင်းနဲ့ပေါ့။ဒီလိုနဲ့သူ့မှာမိတ်ဆွေကောင်းတွေတွေ့လာရတယ်။စီးပွားရေးအမြင်တွေပိုပြီးပွင့်လာခဲ့ပါတယ်။ယုံကြည်စိတ်ချရတဲ့အပေါင်းအသင်းတွေလည်းရရှိခဲ့တယ်။နောက်ဆုံးတော့ဖူးစာဘက်ကိုတွေ့ပြီးအခုဆိုရင်ခိုင်မြဲတဲ့အိမ်တော်တစ်ခုနဲ့တာသမီတွေနဲ့အိမ်တော်ဦးစီးဘဝကိုထမ်းဆောင်နေပါပြီ။
အမတ်တရအဖြစ်ဆုံးကတော့သူနဲ့ကျွန်တော်တို့တငယ်ချင်းတွေတခါတုန်းကစုပြီးစကားဝိုင်းတစ်ခုမှပြောကြရင်တခြားတငယ်ချင်းတွေကငယ်ဘဝကိုပြန်တန်းတကြောင်းအပူပင်ကင်းကြောင်းမိဘရဲ့အရေးအောက်မှာလက်ဖြန့်ယုံမဲ့ဖြစ်ကြောင်းအသီးသီးပြောကြပါတယ်။အလဲကျပြောပြီးတော့သူ့အလဲမှာတော့သူပြောတဲ့စကားကြောင်းကျွန်တော်တို့တွေဟာသင်ခန်းစာကောင်းကောင်းကြီးရခဲ့ပါတယ်။အဲ့ဒီသူပြောတဲ့စကားကတော့ငါကတော့ငါရဲ့ငယ်ဘဝကိုပြန်မလိုချင်ဘူးကွာတဲ့။ငါငယ်ငယ်တုန်းကမပြောခဲ့ရဘူး။တိတ်ကိုယုံကန်ခဲ့ရတယ်။ပင်လင်းပင်ပန်းခဲ့တယ်။ငါမိဘမရှိတော့မျက်နှာငယ်ပြီးမင်းတို့တွေပျော်နေတဲ့အချိန်မှာငါကတော့ပင်ပန်းဆင်းရဲခဲ့တယ်။ဆွေမျိုးတကာရဲ့အိမ်မှာလူတွေရဲ့အလဲမှာငါဘဝကအနေခံဖြစ်ခဲ့ရတယ်ဆိုတဲ့အကြောင်းစွန့်နှင့်စွာပြောပြတဲ့အခါမှာတော့ကျွန်တော်တို့တွေရဲ့သေးသိမ်သေးနှုတ်တဲ့အသည့်စိတ်ဓာတ်ကိုပြန်မြင်လာပါတယ်။ကျွန်တော်တို့တွေဟာကိုယ့်ရဲ့အတ္တကိုပဲရှည်တန်းတင်တတ်တာကိုသိတဲ့အခိုက်မှာကိုကူကိုရှက်လာပါတယ်ကျွန်တော်ရဲ့တငယ်ချင်းကိုလည်းအားနာမိခဲ့ပါတယ်ဘဝဆိုတာကိုကူကိုပဲမကြည့်မြင်တတ်ဖို့လိုအပ်ကြောင်းသင်ခန်းစာလည်းရလိုက်ပါတယ်တောတာရှင်ပရိသတ်တွေအပေါင်းလည်း နားလေကြလိုက်မယ်လို့မျှော်လင့်ပါတယ်ခရစ်ယာန်တို့ရဲ့ကျမ်းစာမှာအခုလိုဖော်ပြထားပါတယ်ရှမသဲခရစ်ဝင်အခန်းကြီး6အငယ်31ကနေ34ကိုဖော်ပြရရင်ဖြင့်ထို့ကြောင့်အဘယ်သို့စားတော့ရအန်နီအဘယ်သို့ဝဲရအန်နီဟူ၍မစိုးရင်ညာနဲ့ထိုအရာများကိုသာသနာ့ဖလူတို့သည်ရှာဖွေတတ်ကြ၏ထိုအရာများကိုသင်တို့သည်အသုံးလိုကြောင်းကိုကောင်းကင်ဘုံ၌ရှိတော်မူသောသင်တို့၏အဘသည်တည်တော်မူ၏ဖျားသခင်၏နိုင်ငံတော်နှင့်ဖြောက်မတ်ခြင်းတရားတော်ကိုရှေ့ဦးစွာရှာကြလော့နောက်မှထိုရာများကိုထား၍ပေးတော်မူလက်တံထိုကြောင့်နှက်ဖြန်အဖို့မစိုးရင်ကြနှင့်နှက်ဖြန်နေသည်မိမိအဖို့စိုးရင်လိမ့်မည်ယခုနေ့၌ရှိသောမကောင်းမသင့်သောအရာသည်ယခုနေ့ဖို့လောက်ပေ၏ယခုကျွန်တော်ဖော်ပြခဲ့တဲ့အဖြစ်အပျက်လေးကိုနားဆင်ခံစားကြည့်ခြင်းအပြင်မိမိတို့တကယ်လိုအပ်တဲ့အချင်းတကယ်လိုအပ်တဲ့အရာကိုဘုရားသခင်ကပြဆင်ပေးပြီးဖြစ်ကြောင်းသိရှိနိုင်ပါတယ်ထိုကြောင့်ဥစွာဘုရားသခင်ကိုဆက်ကပ်ပြီးမှသာလင်တောင်းလျှောက်ပြီးမှသာလေမိမိတို့ဘဝမှာဆက်လက်ခီးပြုစဉ်ကြောင်းဖော်ပြလိုခြင်းဖြစ်ပါတယ်။သောတာရှင်ပရိသတ်ကြီးအပေါင်းကျမ်းမှချမ်းသာကြပါစေလို့ဆုတောင်းပေးလိုက်ပါတယ်
။အဆုံးကောင်းလေးကြောင့်ယုံကံတော်ရှောင်းကြောင်းလေးတင်လေးချစ်ပြတ်သွေးလေးလူငယ်လေးမျောလုံးလုံးသွေးချောင်းဘဝရဲ့သိပ်ပဲပဲမဆောင်နိုင်လေညာဘက်ဆိုတဲ့သံမာI'm forever my time moving. No more you never.